အာရမလောဟာစီခိုင်မှုနဲ့တခြားဆွဆွဲချက်တွေနဲ့မလေးရှားစီအောင်ဆိုင်ပြိုရေးကုမ္ပဏီ FGV ရဲ့ထုတ်ကုန်ပစ္စည်းတွေအမေရိကန်နိုင်ငံနဲ့တင်သွင်းမှုပိတ်ပင်ခံရပြီးတဲ့နောက်မှာအဲ့ဒီကုမ္ပဏီကအမီးပြက်စီးရင်ကနေပြန်လည်ကင်းလွတ်ခွင့်ရရေးကြိုးပမ်းသွားမယ်လို့ပြောပါတယ်မလေးရှားကုမ္ပဏီ FGV ရဲ့ထုတ်ကုန်တွေကိုအမေရိကန်နိုင်ငံနဲ့တင်သွင်းခွင့်ပိတ်ပင်ကြောင်းကိုအမေရိကန်အကောက်ခွန်နဲ့နယ်စပ်ကာကွယ်ရေးဌာန USCBP ကဗုဒ္ဓဟူးနေ့ကကြေညာခဲ့တာပါ။အဲ့ဒီကုမ္ပဏီရဲ့လုပ်ငန်းခွင်မှာအာဓမအလုပ်စီခိုင်းမှုလိမ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိတာကိုတွေ့ရတာကြောင့်အခုလိုပိတ်ပင်တာလည်းဖြစ်ပါတယ်။မလေးရှားနိုင်ငံဟာကမ္ဘာမှာစားအုံးစီထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကပရာဟိတအဖွဲ့အစည်းတချို့က FGV ရဲ့အလုပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးမြစ်တာရခိုင်ပန်ကြားလွှာတစ်စောင်ကိုထုတ်ပြန်ခဲ့ရကနေအလုံသမားတွေအပေါ်မတော်မလျော်လှုပ်ဆောင်မှုတွေပေါ်ထွက်လာတာဖြစ်ပါတယ်။အဲ့ဒီပန်ကြားလွှာထွက်လာပြီးတဲ့နောက်မှာ AP သတင်းတောက်တွေကနိုင်ငံ၈နိုင်ငံကလာတဲ့လက်ရှိနဲ့အရင်အလုံသမား130ကျော်ကိုတွေ့ဆုံမေးမြန်းခဲ့ရကနေလောက်ခလစာမပေးတာကစလို့ကျွန်ပြုတ်ခံရတာနဲ့အဓမ္မပြုခြင်းမှုတွေအကြောင်းကိုသိခင်ရတာပါ။ AP သတင်းတောက်တွေသတင်းစုံစမ်းတာမှာစီယုံဆိုင်ခင်းတွေမှာအတင်းအဓမ္မအလုပ်ခိုင်းစီဖို့ရိုဟင်ဂျာမွတ်စလင်တွေကိုလူမှောင်ခိုကူးပို့ဆောင်ခဲ့တယ်ဆိုတာကိုလည်းတွေ့ခဲ့ရပါတယ်။ American အကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာန USCBP ကထုတ်ပြန်ချက်မှာလည်းအသွားလာထိန်းချုပ်မှုလူအများနဲ့ခွဲခြားထားရှိမှုကိုယ်ကာယနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုချင်းချောက်ကြက်ကင်မှုအထောက်ထားစာချုပ်စာတမ်းတွေကိုသိမ်းယူမှုလာစာမပေးဘဲထားမှုအပါအဝင်တခြားစိုးရွားတဲ့လုပ်ငန်းခွင်အခြေအနေတွေကိုဖော်ပြထားပါတယ်ရှင်။